ရန်ကုန်မြို့နိုင်ငံတကာတန်ရုံတွေနဲ့ဆန္ဒပြသူတွေစုရက်ဖြစ်တဲ့စုလေမြင်းနေကုန်လှဲတန်းလမ်းတွေမှာတိုက်နဲ့ခြေတဲ့ဆန္ဒပြလူတို့ကအထိုင်တပိတ်နဲ့တပိတ်စစ်ကြောင်းတွေနဲ့ခြေတက်ပြီးဆက်အနာတိုက်မှုကိုစတင်ကန့်ကွက်ခဲ့ကြပါတယ်ရန်ကုန်မှာဆိုရင်နေရအတော်များများလှုံ့ချုံရေးပိုတင်းကျပ်ထားတာတွေ့ရပါတယ်။နိုင်ငံတကာတန်ရုံတွားတဲ့လမ်းကိုအဖက်ဖက်ကတန်ဆူးကျိုးတွေတန်စကားတွေနဲ့ပိတ်ချထားပြီးရဲတပ်ဖွဲ့ကလှုံ့ချုံရေးနေရယူထားပါတယ်။ဒါပေမဲ့ဆန္ဒပြလူတို့ကလည်းအဲ့ဒီအနီးအနားမှာပဲဆက်ပြီးဆန္ဒပြနေကြတာပါ။အမေရိကန်တန်ရုံမှဆိုရင်လှုံချုံရဲ့ရဲတပ်ဖွဲ့ကအင်အားအလုံးအရင်သုံးပြီးဆန္ဒပြလူတို့ကိုတန်ရုံနဲ့အဝေးဆုံးနေရာရောက်အောင်လှုံ့ဆောင်ပေးမယ်ဆန္ဒပြသူတွေကအဲ့ဒီနေရာမှာပဲညနေအထိဆက်လက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်တရုတ်တန်ရုံမှအထိုင်တပိတ်ဆန္ဒပြနေတဲ့ကိုနိုင်နိုင်ကတော့ဒီမိုကရေစီရရှိစေဖို့အတွက်နှစ်ငါးလုံးအထွေထွေတပိတ်လှုံ့ရှားမှုကြီးကိုပါဝင်ဆင်နွှဲခဲ့တယ်လို့ပြောပါတယ်
ဟုတ်ကဲ့ဒါအကောင်နှစ်ငါးလောက်တပိတ်ဆိုတော့လေကျွန်တော်တို့လည်းဒါတော်တော်ကြီးထရောက်မယ်လို့ထင်ပါတယ်ပေါ့နော်ပြီးတော့ကျွန်တော်ကလာဒီရခုံတင်မနေ့ရက်မှရောက်တာကျွန်တော်ရခိုင်ရပေါ့နော်ရခိုင်ရမနေ့ရက်မှရောက်တာဒါပေမဲ့ဒီနှစ်ငါးလောက်တပိတ်မှဘယ်လိုမလဲတိတိမိမိဖြစ်စေခြင်းနဲ့အတွက်ကျွန်တော်တို့လည်းပါဝင်ပြီးတော့ထိုင်တပိတ်နေနဲ့ငင်းငင်းပေါ့နော်ဒီမိုကရေစီရရှိဖို့အတွက်ကိုငင်းငင်းနဲ့ကျွန်တော်ဆန္ဒပြခေါ်ထုတ်ခြင်းဖြစ်ပါတယ်
ရုရှားတန်ရုံမှဆန္ဒပြနေပြီး CTN ဝန်ထမ်းတပိတ်လုပ်နေတဲ့တူနာပြုတ်ဝန်ထမ်းကိုနိုင်ထက်စောကဆက်အနာရှင်စနစ်ကြဆုံးစေဖို့မျှော်လင့်ထားတယ်လို့ပြောပါတယ်
။ခုတနိုင်ငံလုံးနေနဲ့ဟိုဝန်ထမ်းတွေပေါ့အလုံးထွေထွေတပိတ်မှာပါဝင်လာတဲ့အတွက်ကြောင့်ခု CTN အောင်မြင်ဖို့ CTN အောင်မြင်ဖို့အတွက်ကျွန်တော်တို့ကဒီတပိတ်ကိုဟိုနှစ်ငါလို့ထွေထွေတပိတ်ကိုလောက်တာပေါ့နော်။အဲကြောင့်အဓိကမျှော်လင့်တာကတော့ဒီဆက်အနာရှင်ကြီးကြရှုံသွားဖို့အတွက်ပါပဲနော်။အာအဲ့လိုမျိုးပဲ။အဲတပိတ်အောင်မြင်ပါစေပေါ့။
ရုရှားတန်ရုံမှာနောက်ထပ်ဆန္ဒပြနေတဲ့ကိုနေအောင်လွင်ကလည်းဒီဆက်အနာတိုင်ကောင်စီကိုဘလောက်ထိကြားဆုံးစေတယ်လဲဆိုတာကိုကဘာကိုသိစေချင်လို့ဒီနှစ်ငါလောအထွေထွေတပိတ်ကိုပါဝင်ရချင်းဖြစ်တယ်လို့ပြောပါတယ
်ကျွန်တော်ဒီကိုအပြင်ကိုထွက်လာခဲ့ရတယ်ဆိုတာကျွန်တော်တို့ပြည်သူတွေကကျွန်တော်ပြည်သူတွေဘလောက်ဆက်အနာစင်ကိုရှင်လဲရှင်မုန်းလဲဆက်အနာစင်ကိုဘလောက်တော့ကြားဆုံးစေတယ်ဆိုတာလူတွေဘလောက်အများကြီးရှိတယ်ဆိုတာသိစေချင်လို့ဆန္ဒတော့နေကားလုံးထွေထွေတပိတ်ကြီးကိုထွက်လာခဲ့ရပါဟုတ
်မန္တလေးမြို့မှာအရင်ရက်တွေအကြမ်းဖက်ပြိုခွဲလို့ဆန္ဒပြသူနှစ်ဦးထပ်မံတေဆုံးရပြီးတန်ရာရသူတွေလည်းအများပြားရှိခဲ့ပေမဲ့ဒီကနေ့နှစ်ငါလုံးလှုပ်ရှားမှုမှာအရင်ရက်တွေထက်အင်အားပိုကောင်းလာပါတယ်တရုတ်ကောင်စင်ဝန်ယုံတည်ရှိတဲ့83လမှာတိုက်ပန်လန်းကန်နဲ့အိုရှင်းစင်တာအထီကိုလုံခြုံရေးပိတ်ထားပါတယ်ဒီကနေ့နှစ်ငါးလုံးလှုပ်ရှားမှုမန္တလေးမြို့ရဲ့အခြေအနေကိုတော့ကျမတို့ VOA သတင်းထောက်ကိုထက်အောင်ခါကိုမေးကြည့်ထားပါတယ်
။မနေ့ကနားတောင်ကျောင်းတိုင်းမှာလူစုတယ်လူစုပြီးတော့အဲကနေတောက်လျှောက်ပေါ့နော်။လူဝင်အားတွေကတဖြည်းဖြည်းများလာလိုက်တာလူဝင်အားတသိန်းကြီးသိန်းချီပေါ့နော်။သိန်းချီလောက်ရှိတယ်။အဲ့ဒါကဒီ58လမ်းပေါ်မှာရှိတဲ့ Diamond Center Diamond Plaza ရှိမှာပေါ့နော်။ Diamond Plaza ရှိမှာလူတွေအားလုံးကထိုင်တဲ့ဘိတ်မနက်ပိုင်းထိုင်တဲ့ဘိတ်လုံးလိုက်တယ်ပေါ့နော်အဲ့လိုအဲ့ဒီလမ်း87လမ်းကြီးပေါ်မှာတော့လူတွေအားလုံးကပြေသွားတာပေါ့ဒါပေမဲ့အဲ့မှာထိုင်တဲ့ဘိတ်မနက်ပိုင်းလုတ်တယ်မနက်ပိုင်းလုတ်ပြီးတော့ဒီနေ့လေပိုင်းလေးကြာလေကြာတော့သူတဲ့ဘိတ်လမ်းကြောင်းနေတာသူ့နဲ့သူအရှူရှူသွားကြတယ်ပေါ့နော်အရှူရှူသွားကြတော့ဒီဘက်သိပ်ပန်လမ်းမှာဆိုလဲတဲ့ဘိတ်လမ်းကြောင်းနေတာအပြည့်ရှိတယ်ဒီ69လမ်းမှာဆိုလဲတဲ့ဘိတ်လမ်းကြောင်းနေတာအပြည့်ရှိတယ်ပေါ့နော်ဒီနေ့ဆိုရင်မန္တလေးမှာကျတော့ဆိုင်နေအကုန်လုံးကပိတ်ထားတယ်ပိတ်ထားပြီးတော့လူတွေအားလုံးကလမ်းပေါ်မှာရောက်ပြီးတော့ဒီကျွန်တော်ဒီစာနာသိန်းကောင်စီစပြီးတော့တက်လာတော့ဆန္ဒပြတဲ့လူတွေချက်ကိုအင်အားပုံပြီးတော့များတယ်ခင်ဗျာ
လှုံ့ချုံရေးတပ်ဖွဲ့တွေကအင်အားအလုံးအရင်တုံးပြီးဆန္ဒပြလူတို့ကိုဖိကတ်ပြိုခွဲနိုင်နေမှုရှိပေမဲ့တနင်္ဂနွေလမ်းပေါ်ထွက်ပြီးအာဏာသိမ်းစစ်ကောင်စီကိုကန့်ကွက်ဆန္ဒပြတာဆက်လက်အင်အားအရှိန်မြင့်နေဆဲပါအခုနောက်ဆုံးအချိန်ထိတော့ရန်ကုန်မန္တလေးတွေမှာတော့ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲတာမျိုးမရှိခဲ့ပါဘူး